Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီညရဲ့အစီအစဉ်မူကကျွန်မစုမွန်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စုမင်းပါ။ဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကမှတ်တမ်းတချို့ပေါက်ကြားနေပါတယ်။ Roman Catholic မြန်မာနိုင်ငံရဲ့ဂိုင်းချုပ်ကဲချားမောင်ဘိုကနေပြီးတော့ဒီ Easter Sunday Easter တနင်္ဂနွေနေ့နဲ့ပတ်သက်ပြီးဆူတောင်းစကားပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးကမြန်မာပြည်တကြံအကြောင်းဆူတောင်းစကားပြောကြားလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမတ်စုမုံရေ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေနဲ့အတူတနင်္လာညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်ကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံ12ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ပါတယ်
စစ်ကောင်စီရဲ့ချင်းပြည်နယ်မှာထန်လန်မြို့နယ်နဲ့ဖလန်မြို့နယ်မှာတုံးနေရမှာအနည်းဆုံး30ကျော်ပေါ့နော်လေရင်တိုက်ခတ်မှုတွေပြုလုပ်တယ်
ဝေဘူလာရွာဆိုရင်တော့
ထန်တလန်ဘက်မှာပါဘုံကျဲတိုက်ခိုက်ခဲ့တဲ့ဒီသတင်းအပြည့်စုံနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲပြင်းထန်နေတာနောက်ရှမ်းပြည်နယ်တောင်ပိုင်းဘက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကရင်ပြည်နယ်ရွှေကုန်းကိုတိုက်ပွဲကနေပြေးလာတဲ့မြန်မာဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကပြန်ပြီးတော့ပို့နေတဲ့အကြောင်းမြန်မာပြည်တဝန်အပူချိန်တိတိကျကျသာမြင့်တက်လာနေတဲ့ဒီနေ့ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဘယ်လာရုသမ္မတအလက်ဇန်ဒားလူကာရှန်ကိုကသူ့နိုင်ငံအနေနဲ့ရုရှားစီကနေလုံခြုံရေးအမကန်ချက်လိုအပ်နေတယ်လို့တနင်္လာနေ့ကပြောကြားလိုက်ကြောင်းနိုင်ငံပိုင်မီဒီယာဘယ်တာမှာဖော်ပြလိုက်ပါတယ်လူကာရှန်ကိုအနေနဲ့ရုရှားကာကွယ်ရေးဝန်ကြီးစာဂျေရှုကိုတွေးဆုံစင်မှာအဲ့ဒီလိုမှတ်ချက်ပြောကြားလိုက်တာဖြစ်ပါတယ်ဘယ်လ်တာသတင်းအရဘယ်လာရုနိုင်ငံကိုကျူးကျော်မှုရှိလာခဲ့ရင်ရုရှားကနေအကာအကွယ်ပေးဖို့လိုအပ်တဲ့အကြောင်းရုရှားသမ္မတဗလာဒီမာပူတင်နဲ့ပြီးခဲ့တဲ့သတင်းပတ်ဆွေးနွေးခဲ့တယ်လို့သမ္မတလူကာရှန်ကိုကပြောခဲ့ပါတယ်ဘယ်လာရုနိုင်ငံမှာနီးပြူဟာမြောက်နျူကလ িয়ার လက်နက်တွေဖြန့်ကျက်ချထားမယ်လို့ကြေညာခဲ့တဲ့အတွက်ရုရှားသမ္မတပူတင်အပေါ်ပြီးခဲ့တဲ့လကဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကလည်းစီးရီးလေးချင်းမှုပြုလုပ်တာပဲဖြစ်ပြီးယူကရိန်းကိုတိုက်ခိုက်ဖို့အစီအစဉ်မရှိကြောင်းနှစ်နိုင်ငံအခြေအလဲပြောထားခဲ့ပြီးမှယူကရိန်းကိုဝင်တိုက်တဲ့အခါရုရှားကဘယ်လာရုစ်ကိုစစ်ပြင်ဒေသအဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလူမှုကွန်ရက်တွေပေါ်မှာပေါက်ကြားခဲ့တဲ့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးပေါ်မှာဘလောက်ထိတက်ရောက်နိုင်ခြေရှိသလဲဆိုတာကိုအကဲဖြတ်နေပါတယ်လို့အမေရိကန်ကာကွယ်ရေးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့ဒီမှတ်တမ်းတွေကိုဓာတ်ပုံရိုက်ယူပြီးတော့ Twitter နဲ့ Telegram လူမှုကွန်ရက်တွေပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်းကဖော်ပြခံခဲ့ရတာဖြစ်ပါတယ်ဒီအချက်လက်တွေရဲ့ကအစ်စ်အမှန်တွေဟုတ်မဟုတ်ဆိုတာပါဝင်အခြေအနေတွေအားလုံးကိုပြန်ပြီးတော့သုံးသပ်နေပါတယ်လို့ပန်တဂွန်လက်ထောက်ပြောခွင့်ရဆာဘရီနာစင်းကထုတ်ပြန်ကြမှာဖော်ပြပါတယ်အမေရိကန်စစ်ဌာနချုပ်ပန်တဂွန်အတွက်ကတော့အမျိုးသားလုံခြုံရေးကအမြင့်ဆုံးဦးစားပေးဖြစ်ပါတယ်အခုလိုမျိုးလုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားမှုနဲ့ပတ်သက်ပြီးတော့ပူးပေါင်းဖော်ထုတ်သွားဖို့မဟာမိတ်တွေနဲ့လက်သွဲဆောင်ရွက်ပြီးတော့ဒီလိုဆောင်ရွက်နေတယ်ဆိုတာကိုလည်းတက်ဆိုင်ရာလွှတ်တော်ကော်မတီတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပြောပါတယ်ဒီပေါက်ကြားခဲ့တဲ့အထက်မှာတော့ယူကရိန်းစစ်ပွဲအပေါ်မှာအမေရိကန်နဲ့ NATO တပ်ဖွဲ့တွေအကူအညီပေးနေတဲ့အသေးစိတ်အချက်လက်တွေအပြင်ယူကရိန်းစစ်ပွဲအပေါ်မှာအမေရိကန်မဟာမိတ်တွေရဲ့စစ်ရေးဆိုင်ရာအကဲဖြတ်ချက်တွေလည်းပါဝင်ပါတယ်ရှင်
။အီရန်နိုင်ငံမှာနှစ်သက်ကူအလိုက်ရဲ့အပြီးစာတင်ကြောင်းတွေပြန်ဖွင့်တဲ့အချိန်မှာအမျိုးသမီးကျောင်းသူတွေအပေါ်ဓာတ်ဥအစိမ့်နဲ့ပြစ်မှတ်ထားတိုက်ခိုက်ခံရမှုထပ်မံဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာကိုချက်ချင်းမသိရသေးပေမဲ့တချို့ကတော့အစိုးရကလှုပ်ဆောင်တယ်ဆိုပြီးတန်လျာရှိနေပါတယ်။ဒီလိုဓာတ်ဥအစိမ့်နဲ့တိုက်ခိုက်မှုတွေကနိုင်ငံတော်စာတင်ကြောင်းတွေကိုပြစ်မှတ်ထားလှုပ်ဆောင်နေတာပါ။ကျောင်းဆောင်တွေကနေတဆင့်ပြန့်နှံ့ခဲ့တဲ့အမျိုးအမည်မတိသေးတဲ့ပစ္စည်းတွေကနေအစိတ်အသင့်ဖြစ်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အစိတ်အသင့်ကျောင်းသူတွေအသက်ရှူရခက်ခဲတာနဲ့တခြားအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလက္ခဏာတွေကြောင့်ဆေးရုံတင်ထားရတယ်လို့လည်းဖော်ပြပါတယ် မလာအစောပိုင်းတုန်းကလည်းအီရန်စာတင်ကြောင်းတွေမှာအစိတ်အတော့ဖြစ်စေတဲ့အနံပြင်းတဲ့အခိုးအငွေတွေနဲ့တိုက်ခိုက်ခံရလို့အမျိုးသမီးငယ်တွေဖျားနာတာဇက်တိုက်ကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA American အသံကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာနှစ်တကူအတာတကြံကာလဆင်နွှဲနေကြချိန်မှာအမေရိကန်ပြည်ထောင်စုဟာနှစ်တစုမုန်တဲ့အတူမြန်မာလူထုနဲ့တသားတည်းရပ်တည်နေပါကြောင်းအမေရိကန်အစိုးရကိုစားစူတောင်းမြစ်တာပို့တာပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကစူတောင်းလွှာပေးပို့ထားပါတယ်။တကြံဆိုတာအသစ်တပံဖန်တီးတဲ့အချိန်ဖြစ်ပြီးငြိမ်းချမ်းရေးနဲ့တာယာဝါဖြိုးမှုတို့ရဲ့စံတွေကိုပြန်လည်သုံးသပ်ကြည့်ဖို့အချိန်လည်းဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ရဲ့စူတောင်းလွှာမှာဖော်ပြထားပါတယ်။စစ်ကောင်စီကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့အကြမ်းဖက်မှုတွေကြားမှာစစ်အာဏာသိမ်းမှုနဲ့အယက်သားတွေအပေါ်ချိုးနှိမ်နှိပ်စက်မှုတွေကိုစစ်တပ်ကိုအပြစ်ပေးဖို့နိုင်ငံတကာနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်နေပါတယ်။ဒီမိုကရေစီအရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားပါမယ်။ဒီပြည်ပခအဆုံးတက်ရေးဗက်ပေါင်းစုံကပါဝင်ဖြည့်ရှင်းဖို့လှုပ်ဆောင်နေတာကိုလည်းဆက်ပြီးပံ့ပိုးပေးပါမယ်လို့လည်းပြောထားပါတယ်။အခုလိုအခက်အခဲကြုံတွေ့နေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာလူထုအပေါ်အယိုးသားဆုံးမြစ်တာပို့တာနေပါတယ်လို့လည်းဝင်းကြီးဘလင်ကင်ရဲ့ကြံစုမှာပြောပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လွတ်မြောက်ရေးအတွက်ခရစ်ယာန်ဘာသာဝင်တွေရဲ့နေထူးနေမြတ်ဖြစ်တဲ့ Easter တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံမှာရှိတဲ့ Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲယဟန်အမတ် Charles Mambo ကမေတ္တာရပ်ခံလိုက်တယ်လို့အာရှ Catholic ဘာသာဝင်တွေရဲ့ UCA News မှာဖော်ပြပါရှိပါတယ်။လူတဦးချင်းအနေနဲ့ပြီးတော့တနိုင်ငံလုံးအနေနဲ့နာကျင်မှုတွေအမုန်းတရားပေါ်ပေါက်နေစေတဲ့ကြောက်တုံးကြောက်ခဲတွေကိုအဝေးကိုလိမ့်သွားအောင်လို့တွန်းချလိုက်ကြပါစို့။ယေရှုခရစ်တော်ရဲ့ငြိမ်းချမ်းရေးမိန့်ကြားချက်တွေနှလုံးသားထဲမှာလာမကလမ်းတွေအိမ်တွေနဲ့နိုင်ငံတိုင်းမှာပြန့်နှံ့ကြပါစေဆိုပြီးတော့ပြောကြားလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်မတ်ချားစ်ဘိုကဒီနိုင်ငံမှာ Easter သတင်းစကားအစ်တစ်ကိုကြားရပါစေ။လွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နိုင်ငံဖြစ်နေတဖန်ပြန်လဲထမြောက်ပါစေလို့ဆုတောင်းပြောကြားခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲခရစ်ယာန်ဘာသာဝင်တွေအနေနဲ့ငြိမ်းချမ်းရေးဆောင်ရွက်တဲ့သူတွေအနေနဲ့တရားမျှတရေးနဲ့ညီမျှရေးအတွက်ပညာပေးလှုံ့ဆော်ကြဖို့သူကတိုက်တွန်းပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီဘက်ကလေကြောင်းဆစ်ဆင်မှုလက်နက်ကြီးမီးရှို့ဖျက်ဆီးမှုတွေအရှိန်မြင့်လှုပ်ဆောင်နေချိန်မှာအခုလိုမြစ်တာရပ်ခံသွားတာဖြစ်ပါတယ်ရှင်
။အာရှပစိဖိတ်ဒေသအတွင်းဒီမိုကရေစီစနစ်ဟာဘက်ပေါင်းစုံကနေတိုက်ခိုက်ခံရတယ်လို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံသားတွေတလေးတစားတန်ဖိုးထားလို့မရှိတဲ့ဒီမိုကရေစီနဲ့လွတ်လပ်မှုရရှိရေးအတွက်မြန်မာအပါအဝင်ထိုင်းဟောင်ကောင်စတဲ့ဒေသတွင်းကနိုင်ငံတွေဟာပြည်သူတွေအသက်ဆုံးပြီးတောင်းဆိုဆန္ဒပြနေကြရတာကိုဥပမာပြပြီး HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးအီလိန်ပီတာဆန်ကဒီကနေ့အေဗီလာ10ရက်ရက်စွဲနဲ့ထုတ်ဝေတဲ့ဩစတြေးလျသတင်းစာကမ်ဘာရာ Times ရဲ့သတင်းစာမှာအတွေးမြင်ဆောင်ပါကဏ္ဍမှာရေးသားထားတာပါမလ28ရက်နေ့မှာမြန်မာစစ်ကောင်စီက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီပေါင်း40ကိုဖျက်သိမ်းလိုက်တာ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တခြားအတိုက်ခံခေါင်းဆောင်တွေကိုမဟုတ်မှန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးအချင်းချပြီးမှပါတီတွေကိုဖျက်သိမ်းပြီးဒါဟာစစ်ကောင်စီကိုနိုင်ငံတကာထောက်ခံမှုရရှိအောင်အတုအယောင်ကျွေးကောက်ပွဲကျင်းပနိုင်ဖို့အခုလိုပါတီကိုဖျက်သိမ်းတာဖြစ်တယ်လို့လည်းစောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
တရုတ်ရဲ့ဒီရဲကင်းတပ်ဖွဲ့နဲ့ပူးရဲစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာကတော့ထိုင်ဝမ်ကိုအလေးနဲ့အသိပေးတာဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ဧပြီလ10ရက်နေ့ကပြောကြားလိုက်ပါတယ်။ပြည်ပအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ထိုင်ဝမ်ခွဲထွက်ရေးလိုလားတဲ့တပ်ဖွဲ့တွေရဲ့ရန်စမှုကိုသတိပေးတာပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ One Wellbeing ကပြောကြားသွားတာဖြစ်ပါတယ်။စစ်ရေးလေ့ကျင့်မှုရဲ့နောက်ဆုံးရက်တနင်္လာနေ့မှာတော့လေကြောင်းရေကြောင်းပိတ်ဆို့တိုက်ခိုက်မှုစစ်ရေးလေ့ကျင့်ခန်းတွေကိုထိုင်ဝမ်ကျွန်းတဝိုက်မှာကျင်းပသွားပြီးတော့တရုတ်လေရင်တင်စစ်သည်မော်ရှန်တုံးလည်းပါဝင်ပါတယ်။ထိုင်ဝမ်ဘက်ကလည်းဒီလိုမျိုးတရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုကိုတေချာဆောင်ကြည့်နေ ကြပြီးတော့တရုတ်ဘက်ကစစ်တိုက်လေရင်တဒါဇင်နဲ့စစ်ရေစင်ဆက်တဆင်းပါတယ်လို့ပြောပါတယ်ဂျပန်ဘက်ကလည်းတောက်ကြနေ9ရက်ကနေတနင်္ဂနွေနေ့ဧပြီလ9ရက်နေ့အထိတရုတ်ရဲ့ရှန်တုံးလေရင်တင်တင်မော့ကနေတိုက်လေရင်နဲ့ရဟတ်ရင်အကြိမ်120အတက်ဆင်းပြုလုပ်ခဲ့ပြီးတော့အဲ့ဒီစစ်ရေးလေ့ကျင့်မှုဟာရှန်တုံးစစ်တင်မော့အပြင်တခြားတိုက်ခတ်ရေးစစ်ရေးရင်တွေထောက်ပံ့ရေးရင်တွေကဂျပန်နိုင်ငံရဲ့မီယာကိုကျွန်းနဲ့မိုင်140ကျော်အကွာလေးအထိကောင်ရောက်လာခဲ့ပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့ကပဲပြောကြားခဲ့ပါတယ်ရှင်
အမေရိကန်ကနေသူ့ရမမိတ်တောင်ကိုရီးယားနိုင်ငံရဲ့အစစ်မြင့်လုံခြုံရေးအရာရှိတွေကိုထောက်လန်းစုံစမ်းခဲ့တဲ့ဆိုတဲ့သတင်းတပုတ်ထွက်ပေါ်လာပြီးတဲ့နောက်တောင်ကိုရီးယားအစိုးရဟာနှစ်နိုင်ငံတန်တမာရေးနဲ့နိုင်ငံရေးမှာထိခိုက်ပြိုလဲမသွားအောင်တနင်္လာနေ့ကအပြင်းထန်ကြိုးပမ်းနေရပါတယ်ယူကရိန်းကိုလက်နက်တွေပံ့ပိုးပေးမပေးတောင်ကိုရီးယားသမ္မတရုံးမှာဆွေးနွေးနေခဲ့တဲ့အကြောင်းဖော်ပြတဲ့အမေရိကန်ရုံးတွင်းစာပေါက်ကြားလာတာကို The New York Times သတင်းစာကဖော်ပြခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကအဲ့ဒီလိုဆွဆွဲချက်ပေါ်ပေါက်လာတာပါတောင်ကိုရီးယားနဲ့သက်ဆိုင်တဲ့သတင်းကလူမှုကွန်ရက်မှာဘယ်ကဘယ်လိုမတိပေါ်ပေါက်လာတဲ့အမေရိကန်စစ်ပက်နဲ့ထောက်လှမ်းရေးဌာနရဲ့လျှို့ဝှက်မတန်တဲ့ကတပိုင်းတစဖြစ်ပြီးအမေရိကန်နဲ့မဟာမိတ်အတော်များများရဲ့လုံခြုံရေးကိုထိခိုက်စေပါတယ်အခုလိုဖြစ်သွားတာကြောင့်ဒီလအတွင်းမကြာခင်မှာအမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့ပြင်ထားတဲ့တောင်ကိုရီးယားသမ္မတယွန်ဆုပ်ယုအတွက်ကတိကောက်ဖြစ်စေပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့ဒီနေ့ခုနှစ်နေဧပြီလ9ရက်နေ့ကအဆောက်အဦပြိုကျမိလောင်မှုမှာသေဆုံးသူ2ဦးကိုတွေ့ရှိခဲ့တယ်လို့ဒီကနေ့ပဲကယ်ဆယ်ရေးတာဝန်ရှိတဲ့သူတွေကပြောပါတယ်အပန်းဖြေစိတ်ကမ်းမြို့ဖြစ်တဲ့မာဆေးမှာတော့တနင်္ဂနွေနေ့မနက်အစောပိုင်းကပောက်ကွဲမှုဖြစ်ပွားပြီးတော့လေးတဲ့တိုက်တလုံးပြိုကျခဲ့ပါတယ်လက်ရှိလူအနည်းဆုံး6ဦးလောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်ပြိုကျတဲ့အဆောက်အုံမိလောင်နေတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့နေတာပါမိကိုလည်းဒီငိမ့်တက်နေရသေးတာကြောင့်ကယ်ဆယ်ရေးနှောင့်နှေးနေတာဖြစ်ပါတယ်ငါးထက်မြင့်နဲ့လူနေတိုက်အိမ်ဖြစ်ပြီးတော့မိသက်တက်ဖွဲ့ဝင်တရားမကတာဝန်ချထားပြီးတော့အထဲမှာပိတ်မိနေနိုင်သေးတဲ့လူ6ဦးမကကိုရှာဖွေကယ်ဆယ်နိုင်မှုစူးစမ်းနေတယ်လို့မာဆေးမျိုးတော်ဝင်ကပြောပါတယ်အဲ့ဒီဆောင်းဝန်ပြောကြားပြီးတော့24နာရီကျော်ကြာတဲ့အထိဒဏ်ငွေနဲ့နေရနေတယ်လို့ပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်ပောက်ကွဲမှုရဲ့အကြောင်းရင်းကိုသေချာမသိရသေးပေမဲ့ဒဏ်ငွေယူဆိတ်မှုကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုနိုင်မှုလောက်ဆောင်နေပါတယ်ရှင်ဧပြီလ10ရက်နေ့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်ချင်းပြည်နယ်ဖလန်းမြို့အတွင်းကနှစ်နေရာကိုစစ်တပ်ကဂျက်လီယင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ12ဦးသေဆုံးပြီးတော့ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ထန်တလန်မြို့နယ်ဘက်မှာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်ချင်းပြည်နယ်တွေကနောက်ဆုံးစစ်ရေးအခြေအနေတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
ချင်းပြည်နယ်ဖလန်းမြို့ဝေဘူးလမြို့နယ်ဘာရွာတို့ကိုစစ်တပ်ကဧပြီ10ရက်ဒီကနေ့မနေ့17နိုင်ကျော်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ဝေဘူးလမြို့ဘော်လုံးကွင်းနဲ့စာတင်ကျောင်းအနီးကိုဂျက်လီရင်တွေနဲ့ဘုံကျဲခဲ့တာဖြစ်ပြီးလက်ရှိမှာဒေသခံ12ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိနေပါတယ်ဒါအပြင်ထန်တလန်မြို့တလန်ပီးရွာကချင်းမျိုးသားတပ်ဦး CNF စခန်းတစ်ခုကိုလည်းဘုံကျဲခဲ့ပါသေးတယ်ဒီကနေ့စစ်တပ်ကလေကြောင်းကားနဲ့ဘုံကျဲတိုက်ခိုက်လို့တေဆုံးတာတွေနဲ့ပတ်သက်လို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ဒီနေ့တနေ့တေးမှာပဲစစ်ကောင်စီကနဲ့ချင်းပြည်နယ်မှာ၃နေရာမှာပေါ့နော်ထန်တလန်မြို့နေနဲ့ဖလန်းမြို့နေမှာ၃နေရာမှာအချင်းအနည်းဆုံး30ကျော်ပေါ့နော်လေရင်တိုက်ခတ်မှုတွေပြုတ်လို့တယ်ဝေဘူလာရွာဆိုရင်တော့အယတာစစ်တရုတ်တေဆုံးပြီးတော့အခုကိစ္စကြီးတွေလုံနေတယ်အင်ပစ္စည်းမှုတွေရှိတယ်တန်ရာရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်မြေပြင်တရင်ရကျွန်တော်တီးရတယ်ပြီးရင်တော့ဖလိုင်းမြို့နာကပေါ့နော်ဘာမှတိုက်ပွဲဖြစ်ပြီးတော့အဲ့ဒီမှာစစ်ကောင်စီကတိုက်လေနေကြတယ်အဲ့ဒီမှာအဲ့ဒီဗာရီရွာမှာစစ်ဘေးရှောင်တဲ့လူတွေမှာလည်းထိခိုက်မှုတွေရှိလို့ကျွန်တော်တီးရတယ်ပြီးရင်တော့ထန်တလိုင်းမြို့နေတောင်ပီးရွာကCNF ကလည်းဘုံကျဲပြီးတော့ဒီမှာတော့ပစ္စည်းမှုတွေလည်းကျွန်တော်အတိအကျတော့အခုထိမတည်ရသေးဘူးပေါ့
ဝေဘူးလာဟာအရင်ကကြေးရွာအဆင့်ရှိခဲ့ရတာကအခုချိန်မှာမြို့အဖြစ်တိုးမြင့်တက်မှတ်ထားတဲ့နေရာဖြစ်ပါတယ်ဘာကြေးရွာကစစ်တပ်တက်ဆွဲထားတဲ့စခန်းကိုချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမကြာခင်မှာပဲစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာလည်းဖြစ်ပါတယ်ဝေဘူးလာမြို့မှာစစ်ကောင်စီဘုံကျဲတာကြောင့်နေအိမ်တွေမီးလောင်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ်
အဲ့စက္ကန့်ချင်းဖက်ကစက္ကန့်မှာပထမဆုံးကျဲတယ်ကျဲပြီးတော့ဒုတိယအချိန်ကိုဝေဘူးလာမှာကျဲတယ်ဒီဟိုပေါ်လုံးကွင်းရဲ့ပေါ်လုံးကွင်းဘက်ခါလည်းကျဲသွားတာ အဲ့ကြောင်းတဲ့ဘောလုံးကတစ်ဆက်ထဲပဲနေအဲ့ဘောလုံးကွန်းထိန်လာအိမ်အကုန်လုံးဆိုမှမိပြီလောင်လို့ပြာကြတဲ့ဟာပြာကြနေ
ဒါနဲ့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ဟာချင်းပြည်နယ်ကိုလေကြောင်းကနေတာအဓိကအားထားဘုံကျဲပြီးနယ်မြေရှင်းလင်းတာတွေလုပ်နေတာပါပြီးခဲ့တဲ့မတ်လ30ရက်နေ့ကလည်းထန်တလန်မြို့နယ်ခွာဖိုးရွာကိုစစ်တပ်ကဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ခလီးငယ်တွေအပါအဝင်ကြေးရွာသားဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပါသေးတယ်ပြီးခဲ့တဲ့မလအလဲကလေးကကားအစီ30နီးပါးနဲ့ကလေးမျိုးကနေဟာခါမျိုးကိုထွက်လာတဲ့စစ်တပ်စစ်ကြောင်းနဲ့ချင်းကကွယ်ရေးတပ်ဖွဲ့တွေဟာဖလန်းမျိုးနဲ့ဟာခါမျိုးကြားမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်။ဒါအပြင်ဟာခါနဲ့ဖလန်းကြားမှာရှိတဲ့ကျေးရွာတွေကနေအိမ်တွေမီးရှို့ခံရတာတွေရှိနေပြီးဒီဒေသမှာစစ်ရေးတင်းမာနေပါတယ်ခင်ဗျာ။
ဒါကတော့ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်ကဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ကျေးရွာ10ရွာလောက်ကဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီတိုက်ပွဲတွေဟာဆက်ပြီးတော့ပြင်းထန်မဲ့အခြေအနေတွေရှိနေတဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကသုံးသပ်ပါတယ်။နောင်ချုံမြို့နယ်ကလက်ရှိတိုက်ပွဲအခြေအနေတွေကြောင့်တရင်ပြေပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်အတွင်းတိုက်ပွဲတွေဒီလ9ရက်နေ့ကပြန်စတင်ခဲ့ပြီးဒီကနေ့အထိလည်းဆက်လက်ပြင်းထန်နေသေးပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါဗျ။
အခုကမြင်ရတာကတော့မှာတော့မင်းလည်းကတော့မဖြစ်နေလို့ဆိုတော့တော့ရတဲ့ကွာကတကယ်လည်းလည်းမကြည့်နေကြတဲ့ဒီချူကောကတကယ်လည်းချူကောရွာတော့လည်းမကြည့်ချင်တယ်လို့ဆိုတာခုတန်းတိုင်းကျော်တော့ဘက်ကအနောက်ဘက်ကိုပြန်ကြတယ်အနောက်ဘက်ကိုကျွန်တော်ကတံမိုးဘက်တိုက်ချင်တယ်။တောင်းတဲ့ဈေးကုန်းမျိုးတွေနဲ့ပြည်ထောက်တယ်ဈေးကုန်းနဲ့ပြည်ထောက်ဒီရင်တော့ခုနကတော့လာတော့ဝဲနေတာလေဒီရင်တော့ခေါက်တော့ခေါက်ပြန်တော့ဝဲနေ
ချူကောရွာတဲ့လက်နဲ့ကြည့်ကြည့်ကြတယ်လို့ကြားသိရပေမဲ့အထူးခိုက်တဲ့ရင်မရသေးကြောင်းလည်းပြောပါရယ်ဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးတဲ့နောက်နောင်ချိုမြို့နယ်တဲကကြေးရွာဆယ်ရွာလောက်ကဒေသခံတွေတိမ်းရှောင်နေရကြောင်းလည်းသူကပြောပါတယ
်။တနရာလောက်ရှောင်ရဆိုသူကိုရှိနေတယ်၊ခဲရှိနေတယ်၊တောင်ရလည်းအဲဒီချစ်တဲ့ကောင်နန်းနယ်လို့အောင်ဟောင်းလို့အဲ့ဒါရှိနေဟုတ်။တောင်ရလည်းရှောင်တယ်၊တောင်ရမှာလည်းမရှိဘူးလေ။ဒီနေ့ကတော့ပကပဆောင်လို့ဆိုတော့ခဏညရှောင်နေရတယ်။ခဏကြီးရတော့ဆယ်ရွာလောက်ကလည်းမရှိနေတယ်နော
်။တခြားဒေသခံတို့ကလည်းတိမ်းရှောင်နေရတဲ့ကြေးရွာတွေရဲ့အခြေအနေကိုအခုလိုပြောပါတယ်။
ဒီဒီကြောင့်လည်းဒီရွာကဟောလို့အမှန်တကယ်ကြည့်ရတယ်ဒီမှာပေါ့ဒီကိုအကြည့်ပေါ့ပေါ့ဒီကိုဒီတံပေါ်တည်းရောအကြည့်ပေါ့ဒါလည်းမကြည့်ဘူးဟောလည်းပြောမှမပြောဘူးတုံးတယ်ဆိုတော့ရွာကြီးအခါကြောက်ဖြူတယ်ဒီပေါ့ပြည
်ဒေသခံရွာသားတွေဟာနောင်ချုံနဲ့ပြင်းဦးလွင်မျိုးတွေကိုတိမ်းရှောင်တာတွေရှိတယ်လို့ဘေးလွတ်ရာအနီးနားကကျေးရွာတွေကိုတိမ်းရှောင်နေတာတွေလည်းရှိနေပြီးစည်ရင်းကောက်ယူနိုင်တာမရှိသေးပါဘူးဒေသတွင်းမှာလှုပ်ရှားနေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိတယ်လို့သုံးသပ်ထားပါတယ်
။အဲတိုက်ပွဲကတော့9ရက်နေ့တည်းကစပြီးဒီနေ့ထိဖြစ်နေတော့မယ်ပြ။အာဖြစ်တဲ့နေရာကတော့နောင်ချုံမြို့နယ်ပြည်တော်ငင်းငယ်မှာဖြစ်နေတယ်လို့ပြောလို့ရတယ်။အဲဒီမနက်ဒီကိုဟိုဆက်ကဆက်ကဇမကြီးတွေပြစ်ခတ်နေကြတော့ရှိပါတယ်။နေပြည်တော်ကျောင်းတွေကတော့ဟောသူတို့တပ်ဖို့တူသွားနေတယ်ရှိတယ်ဆိုတိုက်ပွဲတော့ဟောပြင်းထန်မှုပဲရှိပါတယ်
။ဒီလ9ရက်နေ့ကလည်းမိုးကုတ်မြို့နယ်နဲ့ကြောင်မဲမြို့နယ်အဆက်ကမိုးကုတ်ပြည်ဦးလွင်နဲ့မိုးကုတ်ကြောင်မဲကားလန်းဆောင်ရလေကြီးရွာကစိတ်ကောင်းစီစခန်းကို KIA နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းမိုးမိတ် KIA KBDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေရဲ့သတင်းကိုတော့စိတ်ကောင်းစီဘက်ကထုတ်ပြန်တာမရှိသေးပါဘူး။နောင်ချုံမြို့နယ်အတွင်းမှာစိတ်ကောင်းစီတပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့2022ခုနှစ်ဩဂုတ်လအတွင်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ဘူးပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဖဲခုံပင်လောင်းနယ်စပ်ဘက်မှာတော့နေ့စဉ်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတော့ပစ်ခတ်တိုက်ခိုက်နေပါတယ်လို့ KNDF ကပြောပါတယ်ရှမ်းကယားနယ်တခွင်မှာလက်နက်ကြီးပစ်ခတ်မှုကအများတန်းရှိနေတယ်လို့ရွာကန်ပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီအပိုင်းတွင်းမှာတော့ဒမောဆိုးနယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့လက်နက်ကြီးပစ်ခတ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်ဒေသခံတွေကအနေရက်ကိုမပြန့်ရဲကြသေးဘူးဖြစ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်ရှမ်းကယားနယ်စပ်ဘက်မှာစစ်ကောင်စီတပ်တွေကအလုံးအရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ဆုံးပတ်ထဲကနေအခုချိန်ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေပါတယ် champion at down my peck on net, pin long neza di darima. Yes, set up where Joja Joja Pipuani Relu, Kini Mutaka where it KNDF, Bobian Jai Tawan Shitu Duga, Vio Ego Piobare.
Who let Loga, Junky, Peco, Pin Lamono? เออครับมาတော့ဒါတိတိမှုတွေရောရှိတယ်နေ့စဉ်ပါလေနေ့စဉ်ဒါမဲ့တဏီကုန်နှီးပါပုံစံမျိုးတော့မဟုတ်ပဲねအာမနေ့ပိုင်းမှာနေ့တိတိမှုဖြစ်လိုက်အပြင်းညင်ွားလိုက်ပြီးနေ့လည်းပတ်မှာထပ်ဖြစ်လိုက်ညင်ွားလိုက်ဒီနေ့ပတ်မှာဖြစ်လိုက်ညင်ွားလိုက်အပုံစံမျိုးဒါမဲ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြစ်တာမျိုးတော့တော်တော်လုံးနေခရီးပြင်းねဒေသခေါ်ကင်းနေပြင်းねဒီမော့ဆိုမျိုးနယ်ဘက်အခု
ရှိနေတာပါဖဲခုံပင်လောင်းနေဇက်ဖက်ကတောင်မဲတင်းကျေးရွာမှာတောင်စလုံးမြောက်စလုံးကျေးရွာတွေဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းမှာနှစ်ဖက်အထီးအခိုက်တွေလည်းရှိနေပါတယ်လက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမိုးပြဲအရှိတ်ဘက်ချမ်းဘက်မှာလည်းလက်လက်ကြီးပြစ်ခတ်မှုတွေကြောင့်ရွာသူရွာသားတွေနေရစွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဟုတ်ရှိတဲ့ခါလေထုံတဲ့ဖက်မှာဘာတိုက်ပွဲမှမရှိပါမှမရှိနေတဲ့အကြောင်းပြချင်းချင်းမှလည်းလက်လက်ကြီးတွေတိုင်းလိုလိုထုံနေတယ်ဒီလို။ဒါပါခုလည်းတော့မတိရှိမှရွာကြီးကပြေးနေရလာရွာတယ်ဒီဘာလဲပြန်လာတည်းလောက်ပြန်လာဆိုတော့ညတကောင်ရိုက်လေလမ်းပြလိုက်ပြီးဒီကပြန်ပြေးချလိုက်နေယူချနေတာ
ဒီမော့ဆုံမြို့နယ်ဘက်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေတည်ငြိမ်စပြုတ်နေပေမဲ့ဒေသခံတွေနေရမပြန်ရဲကြသေးပါဘူးစစ်ကောင်စီဘက်ကတတ်ဆုတ်တာမရှိသေးလို့အချိန်မရွေးတိုက်ပွဲဖြစ်ပွားလာနိုင်တယ်လို့ဒီမော့ဆုံဒေသခံတဦးကပြောပါတယ
်လက်နဲ့ကြီးတန်နဲ့ဆိုတော့စိတ်ကတစ်ခုလုံးဒီကနေရမှာပေါ့နော်ဟိုသူ့ရဲ့အတန်ကြားပြီးဆိုတယ်မကြမလဲဆိုပြီးတော့တောက်ပြီးနားထောင်နေရကိုယ်ပဲကြမလားမသိဒီလည်းကြပဲကြမလားမသိအဲ့လိုမျိုးပေါ့အခုကြလည်းညနေရဆိုရင်ဒီလိုမျိုးနေနေတာစိတ်ချမ်းသာတယ်ဒီအိမ်တော့ပြန်မပြန်ရသေးဘူ
းပင်လောင်းမြို့နယ်ကလက်ရှိတိုက်ပွဲဖြစ်တဲ့ area အတွင်းမှာစစ်ကောင်စီရဲ့တပ်မ55တပ်မ66တို့လှုပ်ရှားနေပြီးဒီမော့ဆိုဘက်မှာတပ်မ89တပ်မ66တွေအရင်ထဲကလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောဆိုထားပါတယ်အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတပ်ခွဲတစိမ့်နဲ့နံပါတ်တွေအတိအကျမဟုတ်ဘဲနေကြာပန်းတစိမ့်တွေတတ်ထားတာကိုအခုနောက်ပိုင်းတွေ့ရတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ရွှေကုတ်ကိုတိုက်ပွဲကနေပြီးတော့ထိုင်းဘက်ခြမ်းကိုထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကပြန်ပြီးတော့ပို့နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဝတီခရိုင်ရွှေကုတ်ကိုဒေသကကျေးရွာမှာစစ်ကောင်စီတပ်နဲ့နေကြားစောင့်တပ်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KILA ပူးပေါင်းစစ်ကြောင်းတို့ကြားမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတိုက်ပွဲတွေအတော်လေးကိုပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံဘတ်ချံကိုစစ်ဘေးရှောင်မြန်မာဒုက္ခသည်လူဦးရေ 8,000 ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီထဲကစစ်ဘေးရှောင်တဝက်လောက်ကမနေ့တုန်းကနဲ့ဒီကနေ့ဒီမှာနေရက်ကိုပြန်ပို့ခံရတယ်လို့ပြောပါတယ်။နေရက်ကိုမပြန်ကျင်သားသေးတဲ့သူတွေကိုလည်းနေရာနှစ်ခုကိုခွဲထားတာတွေ့ရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီနဲ့နေကြားဆောင်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ပူးပေါင်းစစ်ကြောင်းတွေကြားပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့နယ်ရွှေကုတ်ကိုဒေသကကျေးရွာတွေကပြေးလာသူတွေကိုထိုင်းအာဏာပိုင်တွေကမနေ့ကစပြီးမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာပါ။ဧပြီလ6ရက်နေ့ကစတင်ခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျတာလေကြောင်းတိုက်ခိုက်မှုတွေရှိတာကြောင့်ထောင်ထဲချီရှိတဲ့ဒေသခံတွေဟာဘေးလွတ်ရာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါ။ဒီရက်ပိုင်းတွင်တိုက်ပွဲတွေအနည်းငယ်ငြိမ်သက်သွားတဲ့အတွက်ထိုင်းအနာပိုင်တွေကအဲ့ဒီစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့ခဲ့တာလို့ဆိုပါရယ်။အခုဆိုရင်နေရက်ပြန်သူထောင်ကနန်းလောက်ရှိနေပြီးမနေ့ကနေရက်ပြန်သူတွေကတော့စိုးရိမ်စိတ်တွေနဲ့ပြန်ရတာဖြစ်တယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့အဝေးရောက်အေရီအသေးရဲ့တွဲဖက်အတွင်းမှုကိုအောင်မင်းစိုးကပြောပါတယ်
။တို့2000ကျော်က2000ကျော်လုံးပို့လိုက်တယ်။တို့တွေရဲ့ဆိုရင်စေကမင်းရဲ့တို့တင်းကျပ်ပြိုးတော့ပြန်ရတယ်ပြန်ပြီးရဲ့စေကတော့ညာကကျတော့လေးပြန်ခွဲတယ်။ဟိုပြစ်တာခတ်တာတော့မရှိဘူး။ဒါပေမဲ့လေးပြန်ခွဲတယ်ဆိုတော့တို့မှဆိုရင်စေကစီရဇာသားတွေကတော့ပြန်ပို့တော့ပြန်ရောက်လာတဲ့လူတွေကဆိုရင်စေကစီ
လောလောဆယ်မှာလည်းမပြောင်းကျင်သေးတဲ့စစ်ဘေးရှောင်တွေကိုနေရာနှစ်ခုမှာထားပေးထားတယ်လို့လည်းသူကပြောပါတယ်
။အခုလောလောဆယ်လက်ရှိမှာတော့နှစ်နေရာပဲထားထားတယ်
။
တနနေရာတွေကတော့သူတို့ပြန်ပို့တယ်။ ตอนนี้อากาศจะรอจะรู้ว่าพระอาจารย์มาอยู่ที่นี่ตอนนี้อามาจานะไอ้มากระนั้นนี่อามาชี้ให้ดูดูตะปองเลยเด้อมาท่องอายาจะรอชิมนะนับย่อจะต้องชี้ให้เนี่ยตอนนี้อารมณ์ทุกท่าเลยไอ้ฮะจะรอจะรู้คุณเลชีนุ่มผู้รู้องค์เชนุ่มทุกท่าเด้อสักครั้งปองอยู่ทุกท่าเด้อชี้ชัดสักครั้งปองเงินรู้ตัวสาวนี่เด้อปองเงินนี่ด้วยอะไรต่อยืนสติทางนารู้ต่อยืนสติทางนารู้นับย่อโอ้ยสติชิลเราจารู้
เราจะเราจะป้องกันเราต้องขัดยึดชีต้องขัดยึดฐานะป้องกันเราตัวเราตายอยู่ไอ้เนี่ยตัวเนี่ยใช่ไอ้ตัวเนี่ยก็จะเราท่องอายาจะเราใช่ตัวเราไม่เปลี่ยนเปลี่ยนใจอะไรจะยังไงแต่เมื่อไม่ดูเราตัวเราอยู่ใช่สิบสองนี่ก็รอในไทยสัตว์ยี่ก็เอ็งทำมาพิจารณาชีเรื่อยเนี่ยเป็นยังดูเรื่องยามาเอ๊ะทำไมเลยที่กันนี่เอบีลาเซียนนี่มาหรอยามรีมีอันนั้นอายักษ์เอ็มี แม้สาวมีอะไรชี้ใจถึงการเนี่ยแล้วมาบอกมาแล้วเราโดนตีปากแหวนมือพิเคตลูกยักษ์ว่าชาวมาเลยปากแหวนมือพิเคบาร์เลยที่เอ็ดเว่ยยามรีมีก้ารอยิ่งแต่มือเต็มชีดีบ่าวปีเกเรยักษ์ก้ารอในจ้าต้องจันเนตไต่เว็บชีนี่เลยปีดูกาโกยตัดพลาสติกเจ้าเนี่ยไปสู้ขยะปีไต่เว็บเลยพิเคราเจ้าเจ้าส่งดูเรียนยาเลยสบีมีเรียนเด่นเลยยาติชยาบาร์เลยเจ้าส่งมืออี้ด้วยติจ้ากูรอใจชามติยาดีบ่าวแล้วจะล้อมมารอปีเกเรยักษ์
ไต้เป้พิเคเลยยูฮารีเป็กานีก็ยังมีตาลุ่มยาวอีกแต่เนี่ยปีดูการกุยตับเผยผู้บังสิจาวนี่สกัดว่าบิลเลตีตาเงินนี่ก็รับยศสุจาวาเลยสิถ้าก็รู้ชีวิตกูไต้เป้มาท้ายเป็นเชิงอุทัพยีตัวเลยที่มีมาดูข่าวเดี๋ยวกูท้ายอนาคตนี่ก็เนี่ยกูเปลี่ยนปุ่นนี่เลยจังตรีไม่เอี่ยมาตรีเป็นผู้เกล้าพิบาร์เลยสิสบิโรมีมาบิดเวมาอับูเจมินเจลานี่เลยเชนิตรีกูติมยาเป็นจมาร์เลยปีนี้เนี่ยตายดีตาจะโชว์มาเนี่ยบูเจนโตลานี่บิโ မိုးလေဝသနဲ့ဇလားပေဒါဌာနရဲ့အမြင့်ဆုံးအပူချိန်ခန့်မှန်းချက်တွေနဲ့အတူအပူရန်ကြောင့်ရုတ်တရက်ဖြစ်လာနိုင်တဲ့ကျန်းမာရေးကိုသတိပေးချက်တွေကလည်းရှိနေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မအီးတန့်စင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရွေရသည့်ကာလတဲ့အခုဧပြီလမှာအပူချိန်ပြည်သက်သာတိုးလာတဲ့ဒဏ်ကိုပြည်내နဲ့တိုင်းဒေသတို့မှာခံစားနေရပါတယ်။ရန်ကုန်မန္တလေးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းနဲ့မကွေးပဲခူးအေရဝတီတိုင်းအပါအဝင်ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာဧပြီလ12ရက်နေ့ထိနေ့ပူချိန်အနည်းငယ်ထပ်ပြီးတော့တိုးလာနိုင်တယ်လို့မိုးလေဝသနဲ့ဇလားပေဒါဌာနကခန့်မှန်းထားပါတယ်။အပူပိုင်းဒေသဖြစ်တဲ့မန္တလေးတိုင်းမှာလည်းအခုနှစ်ဧပြီလဟာပြည်ခဲ့နှစ်တွေကထက်ပူတဲ့ဒဏ်ကိုပိုပြီးတော့ခံစားရတယ်လို့ဒေသခံတယောက်ကပြောပါတယ်
။မန္တလေးမှာလည်းတော်ပူခဲ့ရတယ်။ဒီနှစ်တော့ပိုပူခဲ့လို့သတ်မှတ်ထားတယ်ဗျ။
မန္တလေးတိုင်းမှာဧပြီလရဲ့ပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်ကျော်လွန်ခဲ့တဲ့ဆိုပြီးမိုးစလာရဲ့တင်းလာနေထုတ်ပြန်တဲ့အပူချိန်တိုင်းတာချက်မှာပေါ်ပြထားပါလေ။စကိုင်းတိုင်းအောက်ပိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းအပါအဝင်ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပါလေ။ကချင်ပြည်နယ်မှာအခုလရဲ့ပြင်းပြအပူချိန်ထက်6ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပြီးနေပြည်တော်စကိုင်းတိုင်းအထက်ပိုင်းနဲ့တင်းလာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကယားပြည်နယ်တွေမှာတော့ပြင်းပြအပူချိန်ထက်3ဒီဂရီစင်တီဂရိတ်ကနေ4ဒီဂရီစင်တီဂရိတ်ထက်ကျော်လွန်ခဲ့တယ်ဆိုပြီးမိုးစလာကခန့်မှန်းထားပါတယ်။တာမန်ထက်နေ့အပူချိန်တိုးလာနေလို့အပူဒဏ်ကြောင့်ကျန်းမာရေးရုပ်တရက်ထိခိုက်တာမျိုးဖြစ်အောင်လို့သတိထားတာမျိုးတွေရှိတယ်ဆိုပြီးရင်မောင်းတအုပ်ကပြောပါလိမ့်
။တွားမှတွားတယ်ဆိုရင်တော့ကအဲရုံးနဲ့ပဲတွားတယ်အပြင်မှာတော့ပူတယ်ဒီရက်တွေမှာတကယ်ပူတယ်အရင်ပူတဲ့ခါကျတော့ဟောလာပြင်မနာပေါ်မှာနေပူတဲ့အချိန်မှာတွားပြီးတော့အကယ်ကနာတော့မပါညာဆိုမနာခင်မှာအဲ့လိုပေါ့ကားကိုကျုံးဆိုရက်ပြီးချက်ချင်းအောင်ဆင်းတာမျိုးတော့မလုပ်ဘူးသတိပေးတာပေါ့ကိုယ်နဲ့တူတူတွားတဲ့လူကိုကြားရတယ်ဘယ်လိုလဲဆိုတော့အပြင်လေးကိုနည်းနည်းလေးအရင်ဖြည်းဖြည်းချင်းအဝင်ခံတဲ့သဘောပေါ့မနာခင်မင်းပါလေကြိုပြီးတော့အဲ့လိုရောလိုက်တာပေါ့အဲကုန်းကလည်းမပိတ်ဘူးအပြင်လေးနဲ့ရောပေးလိုက်တဲ့ဘောကအမှန်ပေါက်လေးနဲ့လှက်တာဘယ်လိုလုပ်ရလဲလောက်ရ
ထူးခြားတဲ့နေပူချိန်ဖြစ်ပေါ်လခဲမြို့မှာ43ဒီဂရီစင်တီဂရိတ်ရှိခဲ့ပြီးမြင်းချံရမဲတဲလှိုင်းတက်မြို့6အောင်လန်းကန့်ကောနဲ့စင်ပြူကျောပြည်မြို့နယ်ဖားဆောင်မြို့တို့မှာ42ဒီဂရီစင်တီဂရိတ်ရှိခဲ့ပါလေပူပြင်းတဲ့ရာသီဥတုတန်းကြောင့်ဖြစ်တတ်တဲ့နောက်ဆက်တွဲကျန်းမာရေးစုစုတွေကိုလည်းပညာရှင်တွေကသတိပေးထားပါလေအပူရှက်တာအပူတန်ကြောင့်ပြင်ပန်းလွှဲနေတာမျိုးမရှိအောင်လည်းသတိပေးနေကြပါလေ။လူနေထူထပ်တဲ့ရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာလျှက်ဆက်မီပုံမှန်မရကြတာကြောင့်နေရာဒီရဲ့အပူတန်ကိုခံစားနေကြရတဲ့ပြည်သူတွေအဖို့အခုထပ်အပူချိန်ထပ်တိုးရင်အပူတန်ကြောင့်တကြီးရွယ်ဦးနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကိုထိခိုက်မှာကိုစိုးရိမ်နေရပါတယ်ရှင်။
ဒါကတော့မြန်မာပြည်တော်ဝန်အပူချိန်မြင့်တက်လာနေတဲ့အတွက်ကျန်းမာရေးသတိထားကြဖို့သတိပေးတဲ့အခြေအနေသတင်းမဲ့ဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းမသောရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32နဲ့58တို့ကနေထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကလက်နက်ကင်တပ်ဖွဲ့တွေကိုအပိသက်ချေမှုန်းရေးရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီဘက်ကကြိုးပမ်းနေချိန်မှာနိုင်ငံတကာအတိုင်းဝိုင်းကလည်းတန်ခတ်ပိတ်ဆို့မှုတွေကိုထပ်ပြီးချမှတ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုစောဝင်းလိုင်ကတင်ပြထားတာရှုစားနာဆင်ပါရှင
်ဒီကနေ့မှလ29ရက်နေ့ကကြာရောက်တဲ့တက်မတော်နေ့စီးပြအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်ကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအတွက်စန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်လို့ပြောခဲ့ပါတယ်။ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်အဲ့ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြပတ်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌက88နှစ်မြောက်တက်မတော်နေ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့တာပါ။
နိုင်ငံတော်ဘာလို့ရှိပြည်သူများရဲ့ဒီမိုစီဘွားဘွားလုံခြုံရေးအတွက်ဒီလိုဆိုတော့ဘာလို့တင်းကြီးအေးချရေးနဲ့ရောက်ပြီးစုံမှုအပြည့်ဝရရှိစေရလေးတက်လှုပ်ဆောင်သားမှာပဲဖြစ်တယ်အဲ့ဒီလှုပ်ဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးတွေ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရေးယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ်
နေပြည်တော်မှာပြုတ်လုတဲ့တပ်မတော်နဲ့စီးပြအခမ်းအနားကိုရုရှားနဲ့စစ်တပ်ရုံတချို့ကစစ်တပ်မှုတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့နိုင်ငံရေးပါတီတချို့လည်းတက်ရောက်ခဲ့ကြပါတယ်တပ်မတော်နေ့မှာပဲမြန်မာစစ်ကောင်စီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုအစ်စ်တွေချမှတ်ကြောင်းဗြိတိန်ဆိုရကကြေညာခဲ့ပါတယ်မြန်မာစစ်တပ်အတွက်လီယင်စီရအောင်ဝန်ဆောင်မှုပေးနေတယ်ဆိုတဲ့စီးပွားရေးလုပ်ငန်းနောက်ထပ်တစ်ခုနဲ့တာဝန်ရှိသူလူပုဂ္ဂိုလ်တို့ကိုထပ်ပြီးဖြည့်ဆွတ်အရေးယူလိုက်တာပါစံချင်မဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့တာနဲ့ပတ်သက်လို့ဒါဟာစစ်ကောင်စီအနေနဲ့စစ်ရာဇဝမှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG ဘက်ကတုံ့ပြန်ထားပါတယ်။ကြာကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတုံ့ပြန်ချက်ကိုသမရယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလိုပြောပါတယ်
။တစ်ချိန်တုန်းကလည်းသူ့ကိုလူခေါင်းရောင်ဆောင်ပြီးတော့ငြိမ်းချမ်းရေးနှိဖြစ်ရမယ်ဆိုပြီးကြေညာပြီးတော့ကြေညာလို့ကြေညာဘာအပြစ်သက်အပြစ်ခတ်ရစေသူတစ်ပတ်သက်အပြစ်ခတ်ကြင်ညာလို့ဆိုပြီးတော့ကြင်ညာအားလုံးကလင်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲဗဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူသက်နေတဲ့လူရက်အဲ့ဒါကိုသူလူသက်နေတယ်ဆိုတော့သူဝင်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့ကြိုးစားမယ်ဆိုတော့သူဝင်ခံသွားတာပဲဒါကစီရဆုံးမှုကျူးလွန်နေတဲ့ဟာသူဝေခံသွားခြင်းဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုလောလောဆယ်မှာအတိအကျမကြေညာနိုင်သေးဘူးလို့တပ်မတော်နဲ့စီရေးပြအခမ်းအနားမှာသတင်းတောက်တွေကိုပြောခဲ့ပါတယ
်အဲ့တော့ကျွန်တော်အစိုးရအနေနဲ့အာမခံစားတာကိုရှိရနံပါတ်၁ကပါတီလုံးဒီမိုကရေစီစနစ်ကိုကျွန်တော်တို့ခိုင်ရတယ်မှာအာမခံတယ်နံပါတ်၂အနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြောင်းလဲမှုကိုခိုင်ရမှာအာမခံတယ်အဲ့ဒီအခြေခံတဲ့ချက်ကိုဟောနေပြီးကျွန်တော်တို့ဘယ်တော့မှတော့ပြောသွားမှာပေါ့အဲ့တော့ကျွန်တော်တို့ပါတီလိုဒီမိုကရေစီကိုဒီဒီမိုကရေစီစနစ်ကိုကျွန်တော်တို့အာမခံထားတဲ့အတွက်အထူးသဖြင့်ရေကောက်ပွဲကျွန်တော်မဖြစ်မနေကြောက်ပါဘူးမဖြစ်မနေလုံနိုင်ဖို့အတွက်အခြေအနေတွေတည်ဆောက်နေတယ်အခြေအနေတွေတည်ဆောက်နေတဲ့မှာခုနပြောတဲ့အချက်လက်တွေကိုပြည့်စုံဖို့လိုတယ
်စစ်ကောင်စီဘက်ကစီစဉ်နေတဲ့ရေကောက်ပွဲအပေါ်ဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့လည်းရေကောက်ပွဲပဲတော့ကျင်းပမယ်ဆိုတာအတိအကျမသိရသေးပါဘူးစစ်ကောင်စီကကျင်းပမယ်ရေကောက်ပွဲအပေါ်မှတ်ပုံတင်ထားတဲ့ပါတီတစ်ခုအနေနဲ့ဘလောက်အထိယုံကြည်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီးပြည်သူပါတီအနေနဲ့ကတော့ပြောဖို့စောနေသေးတယ်လို့ပြည်သူပါတီရဲ့အထွေထွေတွင်းရေးမှူးဦးကျော်လင်းကပြောပါတယ
်ရွေးကောက်ပွဲကိုဘယ်လောက်ထိယုံကြည်လဲဆိုရွေးကောက်ပွဲတော့ဘယ်လိုကျင်းပမှာမသိရတဲ့ကျွန်တော်တို့ဒီဟိုတရားပြောဆိုဖို့ကစောရည်လို့ကျွန်တော်သတ်မှတ်ပါတယ် အခုဒီကတော့ကျွန်တော်ကပါတီနိုင်ငံပါတီတစ်ခုပေါ့နော်ပြည်ထောင်မှာကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းပါတီရှင်တန်ရေးအတွက်ပဲကျွန်တော်ကလုပ်နေရတဲ့သူတို့ဘလောက်ဒီကျွန်တော်နိုင်ငံပါတီတွေပေါ့သူတို့ဘလို့ထောတာထားလဲဆိုတော့သူတို့ကိုယ်တိုင်ပြတ်တခြင်းကအားနည်းနေပါတယ
်ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတွေရှိသလို2020အထွေထွေရွေးကောက်ပွဲမှာမဲအများဆုံးအနိုင်ရခဲ့တဲ့ပါတီတချို့ကတော့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပါဘူးအဲ့ဒီထက်မှာစစ်ကောင်စီကအသစ်ပြထမ်းထားတဲ့ရွေးကောက်ပွဲဥပဒေသေးရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့ NLD ပါတီအပါအဝင်ပါတီပေါင်း40ကျော်ကိုနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်ခဲ့ပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့စစ်ကောင်စီဟာတည်ဆဲဥပဒေကိုချိုးဖောက်နေပြီးတရားဝင်မှုမရှိတဲ့အပြင်ပြည်သူလူထုကိုကိုးစားပြုမှုမရှိတဲ့အတွက်စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိဘူးလို့ NLD ဗဟုအလုပ်ကော်မတီကပြောဆိုထားပါတယ် NLD ပါတီအပါအဝင်နိုင်ငံရေးပါတီတွေဖျက်သိမ်းခံရတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရ Veteran Patel ကတော့မြန်မာနိုင်ငံမှာပါဝင်သင့်သူအားလုံးမပါဝင်ဘဲဘလို့ရွေးကောက်ပွဲပဲလုပ်လို့လွတ်လပ်မြတ်တဲ့လို့လက်ခံလို့ရမှာမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်စစ်တပ်အုပ်ချုပ်တာကိုကြဲကြဲပြန့်ပြန့်ဆန့်ကျင်နေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကိုတစ်ဖက်သက်အတင်းကျင်းပရင်မတည်ငြိမ်မှုတွေသာပိုဖြစ်လာဖို့များတယ်လို့အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရကပြောကြားခဲ့တာပါ။ဗြိတိန်၊ဩစတြေးလျနဲ့ဂျပန်နိုင်ငံတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိလာအောင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေကိုပိုလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပါတီတွေဖျက်သိမ်းခံရတဲ့အပေါ်အထူးဆိုရင်ကြောင့်အဖွဲ့အစည်းတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးကျင့်သုံးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။မြန်မာအိန္ဒိယချင်းနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းတွန်းအားပေးကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့မတ်လကုန်ပိုင်းတုန်းကတော့စစ်ကောင်စီနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်9ဖွဲ့နေပြည်တော်မှာနှစ်ရက်တာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဝင်ပြည်သစ်ပါတီ NMSP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်မျိုးသားအစည်းအရုံး KNU KNLA PC လောင်ဟူဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပုဂ္ဂိုလ်မျိုးသားလွတ်မြောက်ရေးတပ်မတော် PNL တို့ပါဝင်တဲ့အဲ့ဒီတွဲဆုံမှုမှာသက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါရင်းနဲ့ညီညာရေးညီလာခံကျင်းပရေးကိစ္စအပါအဝင်အချက်ခုနှစ်ချက်ဆွေးနွေးခဲ့တယ်လို့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါတယ
်အဓိကတော့ဆက်ဆံသူများအလုံးပါဝင်တဲ့နိုင်ငံကြီးပြည်စုံဆွေးနွေးမှုကြီးကြီးတရားပေါ်ပေါက်လာဖို့ပြီးတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဆင်းဆင်းပေါ့လေအဲဒါလည်းဆွေးနွေးဖြစ်တယ်နောက်ပြီးတော့ဒီအနာဂတ်မှာကျွန်တော်တို့တည်ဆောက်လို့တဲ့ Federal ပြည်တော်စုတွေချီကံယူလဲလာဆွေးနွေးဖြစ်တယ်နောက်ပြီးတော့အရာကောင်များကိုအကအွယ်ပြီးဆန်ရကိစ္စအရာနဲ့တဆက်တယ်ပေါ့လေဒီအရာကလာပြီးရဲ့လက်ရှိလူသားချင်းစာနာမှုအကူအညီပေးနိုင်တဲ့ကိစ္စကြတဲ့ကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်ဘွန်ဒီတာတွင်ကြီးကြီးချမ်းကြီးကိစ္စအရာဒီရေကောက်ပွဲကျင်းပမဲ့ကိစ္စအရာဒီညီချမ်းကြီးလာကကျင်းပဖို့ကိစ္စအရာဒီအဲ့ဒါလေးလည်းကျွန်တော်တို့ပြောဖြစ်တယ
်မြန်မာစစ်တပ်ဟာပြည်တွင်းထဲမှာလည်းစန့်ကျင်တော်လာနေတာတွေကိုဆက်ပြီးရင်ဆိုင်နေရတဲ့အခြေအနေပါစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံးမှုနဲ့စစ်ဆောင်နေရသူဥယျာဉ်လဲတိုးလာနေပါတယ်။မြန်မာစစ်တပ်ဟာပြည်တွင်းမှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့အခြေအနေတွေအပေါ်အပြစ်သက်ချေမှုန်းသွားမယ်လို့ဆိုသလိုရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကိုလည်းနိုင်ငံရေးတည်ငြိမ်အောင်ကြိုးပမ်းသွားမယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လည်းအာဏာသိမ်းထားတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာရဲ့ဒဏ်ခအရေးယူမှုတွေနဲ့ဝေဖန်ပစ်တင်တာတွေကဒီကနေ့အချိန်ထိရှိနေသေးပဲဆိုတာကိုဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့တဲ့သတင်းတော်မဆုကိုကိုစုံဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတွင်းမှာစားနပ်ရိက္ခာဈေးနှုန်းဖောင်းပွားမှုတွေကဆက်ပြီးတော့မှတိုးလာနေတဲ့အချိန်မှာပဲနိုင်ငံတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအဟန့်အတားတွေကြောင့်စားနပ်ရိက္ခာမလုံခြုံမှုချိမ့်ချောက်မှုတွေဆက်ပြီးတော့ရှိနေတယ်လို့ကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။နိုင်ငံတော်ဝန်စားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုတွေနဲ့ရိက္ခာလုံခြုံမှုအခြေအနေတွေကို မတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာကိုဒီသတင်းမရဲ့စီးပွားရေးခန်းနာမှာပြန်ပြီးတော့တင်ပြထားတာရှူစားနာဆင်ပါရှင်
ကျန်တဲ့ဒါကဝါချတောက်ဖြစ်နေ။ဒါစားတောက်ကိုပြောရရင်အဲဈေးကတော့ဒီအဝင်းနေတော်လေးနည်းနည်းပြောင်းနေဈေးကနည်းနည်းပြောင်းနေပါလေ။တအိတ်ကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်တုန်းကတော့ပေါ်စံတအိတ်ကို70ကဝယ်လာတယ်ငါတောက်ရှိတာ။အဲအခုကျွန်တော်တုံးမလို့ဝယ်လိုက်တဲ့အချိန်မှာခဏတောက်တော့တောက်ခွဲတော့ဈေးတော့တော့ပေါ့
။စံဈေးလုံးလည်းတော့မှ2000လောက်တက်သွားတယ်လို့ဝါပြပါရကျွန်တော်28ဒိတ်တာဝေးဒီအတိုင်းအတိတ်ဘာလို့ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတေးကအရင်က9,800ပေါ့ဒီရွာဒီရွာကိုရောက်လာပြီဖြစ်ပါလေအခု9,900-6,000ဒီပေါက်ကြိုက်ပေါ့
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန်းနရိတ်ခါလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန်းနရိတ်ခါလုံခြုံရေးဆိုင်ရာအစိုးရကန်ဆာကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန်းနရိတ်ခါမလုံလောက်မှုနဲ့စိုးစိုးရွားရွားဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရစ်ဆိုင်ပြည်ရေးမှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောင်သူတွေကဟိုတင်းနေတာကျန်တော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလယ်သမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေရှမ်းမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစပါက2021ခုနှစ်နဲ့ရှင်ရင်ရော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစည်းနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်စည်းနှုန်းစိုက်ပျိုးထုတ်လုပ်သူလယ်သမားတွေရတဲ့ကောက်ပဲတည်နံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစဘာအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ
်ဟုတ်ချက်ပါတယ်ကြာရင်ကဒီရင်းပြာဦးမြင့်တက်တဲ့ဟာကိုသိတယ်ကျွန်တော်ကငယ်ကနေမြန်ခွာမယ်အောင်ဟုတ်စိုက်ခွင့်ရတယ်ဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာဘူးပေါ့မတည်တာတော့ဒီနေ့ကကြည့်ပြီးရောဆိုတာမျိုးနဲ့တော့လည်းတွားကြည့်ရတဲ့ပုံမထဲနိုင်ဘူးဆိုတော့ဒီထွက်မျိုးကတုံးပုံတပုံတော့ကြည့်ကြတော့ဟု
တ်ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်။ကျွန်တော်တို့ဒီပါကဒီကကုန်စီတဲ့လမ်းမကြီးတာဒီကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားစုဘယ်သူမှသုံးလို့မရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလေးဖြစ်တဲ့ကာလလို့ပြောလို့ဒီတော့ကျွန်တော်တို့ကအဲ့ဒီဟာနဲ့စားကြသွားပြီ
။ဆန်စည်းစပါးစည်းတွေမဟုတ်ဘဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်။ဈေးတက်ရတဲ့အကြောင်းရင်းနဲ့မှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဆက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါ။ဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခန်းစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေဖြစ်ဖော်ပြပါတယ်။အဓမ္မစူးစမ်းခံရမယ့်အရေးလူရဲခံရမယ့်အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တရီတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူသွားလာမှုအကန့်အသတ်ဖြစ်စေပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုဆန်းနရိတ်ခန့်နဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စေပြီးအလုတ်ကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစိုးရခန့်စားကပြောပါတယ်ဘူးဒီတော်ဒေတာကန်ဥညီကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။လူအလုတ်တွေကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေသတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအသောင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောကနောက်တော့အလုတ်ကခွင်းလန်းနေတာသိမရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့ဒိဋ္ဌိုင်ကဒိဋ္ဌိုင်ကြတဲ့ခြေတော်ကအများကြီးရလေဒီလိုတောင်းကြည့်လေဆိုတော့လေဒီသူခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာလောက်တော့ဒီနောက်ပဲဒီပုံကားနိုင်ငံမှာလိုအပ်ချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအငှားလုပ်တယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့ဒီကားလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှာလုပ်ကြည့်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့လောက်တာခိုင်းတာရှိတယ်ဟိုဒီရေနိုင်ချမ်းနိုင်ငံနေပါလိမ့်ရှိနေတယ်ပေါ့ တချို့ခက်ခဲလာရှိတယ်ဒီဘတွင်ဒီကုလူတွေကနေဒီမှာဒီပြည်သာမျိုးတွေတောက်ထားပေးတဲ့အတွက်အဲတိတ်ပြီးရောစိုးစိုးဝါးဝါးလို့ဖြစ်ပြီးပေါ့ပြောင်းမှာ
ပရိပခတန်တင်ပြီးအိုးအိမ်ဆွန့်ခွာရသူတွေကတော့အစာအောက်လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာဆွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတတ်တာတဲ့အဆုံးလုံးနေချရတယ်လို့ကပ္ပဖန်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတိနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်ဒါပေမဲ့တခြားဒေသကစားတော့ကုံမှာယူတင်းသွင်းရတဲ့ဖားကန့်ဒေသလိုနေရာတွေမှာတော့စားနပ်ရိက္ခာရေပိုပြီးတော့အခက်တွေ့စေပါတယ်။ပရိပခမြေမြုံမိုင်းနဲ့ပောက်ကွဲပစ္စည်းတွေအန်ဒီယေလုံခြုံရေးတင်းကျပ်မှုသွားလာခွင့်တမ်းမြေပိတ်ပင်မှုတွေနဲ့အကူအညီပေးရေးလုပ်သားတွေအပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတွေလည်းအဟန့်အတားဖြစ်စေတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြထားပါတယ်ရှင
်နိုင်ငံတော်ဝန်စားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုတွေနဲ့ရိက္ခာလုံခြုံမှုအခြေအနေတွေကိုမသိင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်တက်တက်ရောင်သတင်းလောကမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့အလုံးလျှောက်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားပါရစေ။အလုံးကိုင်ရှာဖွေတဲ့သူတွေအတွက်ပထမဆုံးအရေးကြီးတာကတော့ကိုယ်နဲ့အကိုက်ညီဆုံးအလုံးကဘာလဲဆိုတာအသေးချာသိဖို့အရေးကြီးဆုံးဖြစ်ပါတယ်လို့အလုံးကိုင်ရှာဖွေပေးသူတွေကအကြံပြုပါရစေ။ကိုလိုမျိုးအလုံးလျှောက်ထားတဲ့သူထောင်တောင်းချီတဲ့ကြားကကိုယ့်ရဲ့အလုံးလျှောက်လွာ resume CV ကိုပထမအဆင့်အရွေးခံရအောင်စနစ်တကျဘလို့ပြင်ဆင်သင့်ပါသလဲဆိုတော့ကို corporate အလုတ်ကင်ရှာဖွေပေးသူမဖုံးမြက်တရဖီကိုမဆုမြက်မုံကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာပထမပိုင်းဖြစ်နေတင်ဆက်ပေးထားပါတယ်
American ပြည်ထောင်စုမှာအခုလိုကာလဟာဒီအလုတ်ကင်စစ်တွေလမ်းပွင့်တဲ့ရာသီဖြစ်ပါတယ်American တက္ကသိုလ်အများစုကဒီမေလကုန်ပိုင်းမှာဘွယ်နှင်းသဘင်ခန်းနာတွေကျင်းပလို့ရှိတာနဲ့အတူဘွယ်ရပြီးလို့ဒီလုပ်ငန်းဝင်ဝင်ဖို့အသင့်ဖြစ်နေကြသူတွေဟာအခုလိုချိန်မျိုးမှာတွေကဆက်ပြီးတော့မှအလုပ်တွေလျှောက်ကြလို့ရှိပါတယ်လုပ်ငန်းတွေဘက်ကလည်းဘွယ်ရကျောင်းသူကျောင်းသားတွေကိုအခုလိုချိန်မျိုးမှာဆက်ပြီးတော့မှအလုပ်တွေခေါ်ကြလို့ရှိပါတယ်ဒါကြောင့်အလုပ်ရှာကြမဲ့သူတွေအနေနဲ့ဘာတွေကနေဆက်ပြီးတော့မှပြင်ဆင်သင့်တယ်ဆိုတာကို corporate အလုပ်ကန်ရှာဖွေပေးနေသူမဖုံးမြက်တဲ့ဖီကိုမေးကြည့်ပါမယ်သူကတော့ဒီအလုတ်ကင်ရှာဖွေပေးတဲ့လုပ်ငန်းအတွေ့အကြုံ9နှစ်လောက်ရှိထားသူဖြစ်ပါတယ်။ဒါကြောင့်အလုတ်လျှောက်ကြမဲ့သူတွေအနေနဲ့ဘာတွေသိထားသင့်လဲဆိုတဲ့အချက်တွေကိုမဖုံးမြက်တဲ့ဖီကိုမေးကြည့်ထားပါတယ်
။အရင်ဆုံးအလုတ်လျှောက်ဖို့တော့ကြတော့ကိုယ့်ရဲ့ career assessment ကိုကကျောင်းပြီးတော့မယ်ဆိုလို့ရှိလို့ရှိရင် career assessment အရင်ဆုံးဟိုဟာစာမိုးဝဲလေးပေါ့ test လေးအရင်ဆုံးဖြည့်တင်ကိုအလားဆိုလို့ရှိရင်ဘာမှဘာမှမဟုတ် question လေးပဲအလုပ်တွေထောင်းချီတောင်းချီတွေ့တဲ့များအလုပ်လျှောက်နေမဲ့စာကိုက okay ကိုရဲ့ skill ကဒီမှာအသာတယ်ကိုကလူရင်းနဲ့စကားပြောကောင်းတယ်ဆိုလဲ sales ပဲပေါ့ဒါမှမဟုတ်ရှိလို့ရှိရင်လည်း accounting number တွေတော်တယ်ဆိုလို့ရှိရင် accounting data science အဲ့ဘက်ပေါ့နော်အဲ့လိုမျိုးကိုဘာဖြစ်ချင်လဲကိုဘာလိုမျိုးအလုပ်တွေနဲ့အဆင်ပြေမလဲဆိုတော့အရင်ဆုံး career assessment ရေလုပ်တင်ပါတယ်မှာ
အဲ့လိုညီမပြောသလိုမျိုးကိုယ့်ရဲ့ဟိုကိုကဘယ်ပိုင်းမှာဘယ်လုပ်ငန်းခွင်ကိုဝင်ရင်အသင့်တော်ဆုံးဖြစ်မယ်ဆိုတာသိပြီးဆိုရင်နောက်တစ်ဆင့်ကတော့ဒီအလုတ်လျှောက်စွာဒီပို့ရတာတာပေါ့လေဆိုတော့အဲ့လိုမျိုးအလုတ်လျှောက်လာတွေပို့ဖို့အတွက် CV ပေါ့ resume ပေါ့ရေးမယ်ဆိုရင်အရေးကြီးဆုံးဘာတွေလုပ်တင်တယ်လို့ရေးဘယ်လိုမျိုးတွေရေးတင်တယ်လို့စပြီးတော့အကြံပြုလို့ရလို့ရှင
်ဟုတ် resume ကတော့အများဆုံးတမျက်နာပဲမှာတမျက်နာတည်းပို့လို့မရဘူးပေါ့နော်ဆိုတော့အများကြီးမရေးရကောင်းတယ်ဒါပေမဲ့အဲ့တဲမှာမှဟိုလုံးဝ compact ပေါ့နော် concise ဖြစ်တဲ့ဟာမျိုးကိုရေးတင်တယ်ပေါ့ဆိုတော့အထူးသဖြင့်အကြတော့ညီမဒါလေး share ချင်ပါတယ်နော်အဲ့ဆိုရင်သူက job search မှာ resume preparation ပေါ့နော်ဆိုတော့ပထမတမျက်နာပဲပြီးတော့ summary objective နဲ့ပြီးတော့professional experience ပေါ့နော် skill တွေပြထားမယ်ကိုကအကြောင်းတီးတော့မယ်ဆိုလို့ရှိရင်ကိုဘာတွေစာသင်ခဲ့လဲဘာတွေ research လုပ်ခဲ့လဲဘာပေပါတွေရေးလဲပေါ့ပြီးတော့ measurable performance ပေါ့measurable performance ကကြာတိုင်းတာလို့ရတယ်ကိုရဲ့performance ကိုတိုင်းတာလို့ရတဲ့ဟာပေါ့ဥပမာဆိုကိုက accounting ကောင်းတယ်ဆိုတော့ accounting ကောင်းတယ်ပဲရေးထားလို့မရဘူး။အဲကျွန်မက computer science တော်ပါတယ်။အဲ့လိုမျိုးရေးထားလို့မရဘူး။ကိုယ့်ရဲ့ track record ပေါ့နော်။ဟိုတိုင်းတာလို့ရတယ်။ quantifiable ဖြစ်တဲ့ performance ကိုမျိုးလုပ်တင်တာပေါ့နော်။ဥပမာဆိုရင်ဒီညီမလေးဆိုတော့ဘောပဲပေါ့နော်။ for forensics နဲ့ပြီးတဲ့ biological science နဲ့ပြီးတဲ့ဟာပေါ့။ဥပမာဆိုရင်ညီမတို့ဆိုရင်ကျောင်းသူလေးဆိုတော့ ဘာ experience မှမရှိဘူးဒါပေမဲ့သူဓမ္မကြီးဥပမာဆိုရင်သူက barista လုပ်တယ်ပေါ့ဘာပဲပြော coffee ဆိုင်မှာဖြောတယ်ဒါပေမဲ့သူကရေးထားတဲ့ဟာအာ first month ပထမ month မှာသူက cashier ကနေပြီးတော့အာ coffee ဖြောတဲ့လူဖြစ်သွားတာပေါ့နော်အဲပြီးလို့ရှိရင်လည်းလူအယောက်တယောက် serve လုပ်ရတယ်ပြီးလို့ရှိရင်ကြီးလိုက်လို့ရှိရင်သူ coffee ဆိုင်တတိလေးခု၄ယောက်ပဲရှိတာလူ၄ယောက်ကမှသူက customer ကိုဘယ်လိုထိအာဘယ်လိုမျိုး order ကောက်လဲဘယ်လိုမျိုးအလုပ်လုပ်လဲပေါ့နော်အဲ့လိုမျိုးရေးထားပြောရလို့ရှိရင် coffee ဖြောတဲ့အလုပ်ပဲbarista အလုပ်ပဲဒါပေမဲ့ measurable performance ပေါ့နော်ကိုကအာဘာတွေလုပ်တယ်ဘာတွေလုပ်နိုင်ပါတယ် under pressure မှာလုပ်နိုင်ပါတယ်လူတွေနဲ့စကားပြောနိုင်ပါတယ်ပေါ့နော်အဲ့လိုမျိုးရေးထားတာပေါ့ဥပမာအပေါ်ကိုတက်မယ်ဆိုလို့ရှိရင်သူက summary မှာအာကျမဟိုနောက်ဆုံးနှိပ်ရောက်နေပြီပေါ့နော်သူမှာ research skill လည်းရှိတယ် customer service skill လည်းရှိတယ်ပေါ့အဲ့ဆိုရင်ခုနကသူရေးထားတဲ့ customer service skill နဲ့ kait ဆိုတော့အရင်ဆုံးနာမည်အာနေအလိမ့်စာပေါ့နော်အပြည့်စုံရေးစရာမလိုကိုယ့်ရဲ့ information ကိုလည်းအများကြီးမပြောရဘူးနော်အဲ့တော့အဲကိုယ့် reach out လုပ်နိုင်မဲ့ email ပေါ့ email အသစ်ဖွင့်တာကောင်းတယ်ဒီအလုပ်ရှာဖို့အတွက်ပဲ email အသစ်ဖွင့်ပါပြီးတော့ဒီ phone number ပေါ့နော်ကိုယ့် reach out လုပ်လို့ရတဲ့ phone number ပြီးတော့အာကျောင်းပြီးတော့မယ်ဆိုလို့ရှိရင်အာ GPA ရှိရင် GPA ထည့်ပေးပေါ့relevant coursework ကကြတော့ဥပမာသူကတော့ biological science ဆိုတော့ကျွန်တော်သူတက်ခဲ့ရတန်းနေပြီးတော့ professional experience နောက်ဆုံးမှာတော့အဲကျောင်းမှာပေါ့ on campus မှာဘာတွေလုပ်ခဲ့လဲ student council မှာပါတယ်ပေါ့ကျောင်းသားသမဂ္ဂဒီအဖွဲ့ computer club အဲ့ဒီဟာတွေကတော့တမျက်နာထဲမှာအကျုံးဝင်ရေးလို့ရတာဆိုတော့ဘယ်အလုပ်ပဲမဆိုပေါ့နော်တေးသေးကြီးကြီးအကုန်လုံးဟိုတော့လည်းစိတ်တမ်းမထားဘဲနဲ့ကိုလုံနိုင်တဲ့ဟာကိုအာရေးထားပါအာဟိုက performance ကိုကိုကိုကိုအမွန်းတင်ပြီးရေးပေးပါလို့တောင်းဆိုချင်ပါတယ
်ဒီအလုပ်တစ်ခုကိုရှောက်မယ်ဆိုရင်ဒီအလုပ်ကိုကိုလိုပဲရှောက်ကြမဲ့လူတွေကအရာနဲ့ထောင်တဲ့ချီပြီးရှိနိုင်တာပေါ့လေဆိုတော့အဲ့လိုမျိုးတခြားလူတွေကြားရဲမှာမှာကိုရဲ့ရှောက်သွားကထူးပြီးတော့မှဒီအလုပ်ခေါ်ချင်တဲ့သူကမျက်စိကြအောင်ပေါ့နော်ဘာတွေလုပ်တင်တယ်လို့ရောပြောချင်တယ်ရှင့
်အာအဓိက visibility အမအဥမာဆိုလို့ရှိရင်အခုကအားလုံးလက်တိမှာပဲ job market ကနည်းနည်း tight ဖြစ်တယ်လေးရောက်ဒီအရင်များပေါ့နော်ဆိုတော့အာ visibility သင်တာမြင်တာအောင်ပေါ့နော်အာညီမအရင်ဆုံးဟိုဒီ recruiting cycle အရင်ရှင်းပြမယ်ဥပမာကိုက college ကျောင်းလို့ကျောင်းတာဒီနေနဲ့ဂျူမှာကျောင်းပြီးတော့မယ်ဆိုလို့ရှိရင်ဒီနှစ်စာတွေကကျောင်းရှောက်ဘာလို့လဲဆိုတော့နှစ်စာမှာကုမ္ပဏီတော်တော်များများဟိုပတ်စံဘတ်ဂျက်ရှိရဲ့အဲငါတို့ဒီနှစ်3 million 4 million တောင်းမယ်လူ2000ခေါ်မယ်အဲ့လိုမျိုးပေါ့နော် January လောက်တည်းကသူကဘတ်ဂျက်ကိုရထားပြီးသားဆိုညီမတို့လို recruiter တွေကအလူလေးစရှာပြီပေါ့လူတွေဘလို့ရှာလဲဆိုတော့ career fair မှာရှာရဲ conferences တွေဥမာtechnical role ဆိုလို့ရှိရင် hackathon တွေမှာရှာရဲပေါ့နော်ဥမာအမျိုးသမီးဆိုလို့ရှိရင်အမျိုးသမီး conferences တွေရှိရဲ့ကျောင်းသားတွေတက်တဲ့ဟာနော်အဲ့လိုမျိုးမှာဆိုလို့ရှိရင်ကိုကအဲ့လိုနေရာမှာ participate လုပ်တယ်ဥပမာဆိုလဲ online မှာဆိုလို့ရှိလို့ရှိရင်လည်း company တွေက webinar တွေလုပ်တယ် company တွေက online job fair တွေလုပ်တယ်အဲ့လိုမျိုးမှာဝင်ပါပါဘာလို့လဲဆိုတော့အဲတချို့ job role တွေပေါ့ဥပမာဆိုညီမအရင် IBM မှာလုပ်ခဲ့ဆိုရင် job တစ်ခုတစ်ခုကိုလူကသိမ်းချီရှောက်တာ job role တစ်ခုတစ်ခုပေါ့နော်အဲ့ဆိုတော့လူတသိမ်းကျော်ကိုညီမတို့လိုလိုထူတာရယ် level view လုပ်လို့မရဘူးအဲ့တော့ညီမတို့ကဘယ်လိုလဲဆိုတော့အဲ့လို career fair တွေတွားရင်အမတို့ link ပေးလိုက်ကျောင်းသားလေးတွေဒီ link ကိုပဲအာရှောက်အဲ့ link ကိုရှောက်တော့မှအဲ့ link ကနေပြီးတော့သူကအဲ့ link နဲ့ရှောက်တဲ့လူတွေရဲ့ resume ကိုပဲညီမတို့ကဆက်တာအဲ့လိုမျိုးက track လုပ်ထားတာပေါ့သူရှင်းသွားတာကအဲ့လိုမျိုးပေါ့ပြီးလို့ရှိရင် online forum မှာ participate လုပ်ပါကိုက software developer ဆိုလို့ရှိလို့ရှိရင် GitHub တို့ GitHub တို့အဲ့လို website တွေမှာကိုယ့်ရဲ့ coding skill တွေပြလို့ရတယ် public ချတာပေါ့နော်အဲ့ဆိုလို့ရှိရင် community တွေလာကြည့်လို့ရတယ်ဆိုတော့ visibility ကအရင်အရေးကြီးပါတယ
် corporate recruiter corporate အလုပ်ကိုရှာဖွေပေးသူမှတ်ဖုံးမြတ် therapy ပါရှင်အခကျင်းွေယူပြီး resume ရေးပေးတဲ့ဝန်ဆောင်မှုတွေကိုသုံးတင်သလားinterview ခေါ်ခံရရင်ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေကိုဒုတိယပိုင်းမှာပြောပြပါဦးမယ်ရှင်ကျွန်မဆူမြတ်မောမ
အလုံးလျှောက်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုမဆူမြတ်မောကဒီသတင်းပတ်ရဲ့လူမှုရှုခေအစီအစဉ်မှာမေးမြန်းတင်ဆက်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်နောက်တပင်းသတင်းပတ်မှာလည်းဘာတွေတင်ဆက်ဖို့ရှိသလဲဆိုတာကိုစောင့်မျှော်နာဆင်နိုင်ပါတယ်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမှုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတင်ဆက်ပေးထားပါတယ်ရှင်
ကုလသမဂ္ဂကလေးများဆိုင်ရာရမမွေအဖွဲ့ UNICEF ရဲ့ချစ်ချင်ရေးတန်တမန်ဖြစ်သူဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Orlando Bloom မလရဲ့နောက်ဆုံးတင်းငွေနဲ့မလ26ရက်နေ့က
ယူကရိန်းနိုင်ငံကိုတွားရောက်ပြီးတော့ယူကရိန်းသမ္မတဗလိုရီမီယာဇယ်လန်စကီနဲ့ကီဖ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။သူကသမ္မတဇယ်လန်စကီကိုချီးကျူးစကားပြောကြားနေရကနေပြောဆို "You have a heart" ခင်ဗျားကရင်ပတ်နဲ့ခံစားရတယ်သူပဲလို့ပြောသွားတာပါ။ဟောလိဝုဒ်ကအောင်မြင်တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ Pirates of the Caribbean တို့ Lord of the Rings တို့လိုမျိုးရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်တဲ့မင်းသား Orlando Bloom တို့2016ခုနှစ်နောက်ပိုင်းဒါကယူကရိန်းကိုပထမဦးဆုံးပြန်ရောက်တဲ့ခရီးဖြစ်ပါတယ်။သူကမြို့လယ်မှာရှိတဲ့ကလေးစင်တာကိုလည်းတွားရောက်ခဲ့တာပါ။ Filno လို့ခေါ်တဲ့ကလေးဌာနတွေကယူကရိန်းနိုင်ငံအနှံ့မှာဖွင့်ထားတာဖြစ်ပြီးတော့မိသားစုပြောက်အိုးအိမ်ပြောက်တဲ့ကလေးတွေကိုကူညီပေးနေတဲ့ဌာနဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာကလေးနဲ့သူတို့ကိုစောင့်ရှောက်သူပေါင်းစုစုပေါင်းတန်းတဝက်ကျော်အဲ့ကိုလာပြီးတော့အကူအညီတောင်းခံခဲ့တယ်လို့ UNICEF ကသူတို့ရဲ့ website မှာပြောထားပါတယ်။မလ26ရက်နေ့ထီဆိုရင်ရုရှားကျူးကျော်စစ်ကြောင်းကလေးအနည်းဆုံး465ဦးတေဆုံးခဲ့ရပါတယ်။ယူကရိန်းနိုင်ငံကိုလာသွားတဲ့မင်းသားဘလူးမ်နဲ့တွေ့ပြီးတဲ့နောက်မှာတော့တမရဇယ်လန်စကီကဒီကျူးကျော်စစ်ကြီးကြောင့်ဘလောက်ထိဆိုးရွားသွားရလဲဆိုတာသူသိပါတယ်။ဒီစစ်ပွဲကြီးရက်တက်အောင်တစ်ဝါလုံးအပြည့်အဝဝိုင်းဝန်းလှုပ်ဆောင်ဖို့လိုတာသူတွေ့မြင်သွားပါတယ်လို့တမရဇယ်လန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာထည့်ပြောသွားပါတယ်။နေနေကျော်ဗရစ်ရှာဆိုတော့ Adele ဟာ Las Vegas မြို့ Caesars Palace ကသူ့ရဲ့ဖျော်ဖြေပွဲတွေအတွက်ရက်တိုးလိုက်ပါတယ်။အကောင်းဆုံးတေးဆင်းတွေမှာထိတ်ဆုံးရောက်တဲ့ Hello တို့ Someone Like You တို့လိုမျိုးတခြင်းတွေနဲ့ကြော်ကြတဲ့ Adele ဟာ Weekends with Adele Adele နဲ့သတင်းပတ်ကုံများဆိုတဲ့ဖျော်ဖြေပွဲတွေကိုမလ25ရက်နေ့မှာအဆုံးသတ်ဖျော်ဖြေသွားတာပါ။ဒါပေမဲ့အဲ့နောက်မကြာခင်မှာပဲ See you soon မကြာခင်မှာပြန်ဆုံတွေ့ကြမယ်ဆိုပြီးသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူရဲ့ internet စာမျက်နှာမှာတော့ Adele ဟာဇွန်လ16ရက်နေ့ကနေပြီးတော့ November 4ရက်နေ့အထိ Weekends with Adele ဖျော်ဖြေပွဲနောက်ထပ်34ပွဲဖျော်ဖြေသွားမယ်လို့ကြေညာထားပါတယ်။ Grammy ဆုရှင်အသက်34နှစ်အရွယ် Adele ဟာသူ့ရဲ့အတန်အားကောင်းကောင်းနဲ့တည်ဆိုတဲ့အချစ်အလွန်တခြင်းတွေနဲ့ကမ္ဘာပြည်သက်ရဲ့အားပေးမှုရထားတာပါ။ပြီးခဲ့တဲ့တစ်ခေါက်ကတော့သူ့ရဲ့ဖျော်ဖြေပွဲကိုနောက်ဆုံးအချိန်မှာကတ်ပြီးတော့ရွှေ့လိုက်လို့သူ့ကိုပြည်သက်တည်ဒေါသထွက်ခဲ့ပါတယ်။အဲ့ဖြစ်ပြီးတော့တနှစ်နီးပါးကြာမှအခု Las Vegas မှာအပတ်စဉ်ဖျော်ဖြေမှုကို2022နှစ်ကုန်ပိုင်းမှာဆောက်လုပ်တာပါ။သူရဲ့ပြည်သက်တင်တဲ့ပြဿနာဖြစ်တော့ကသူကအဖွဲ့သားတွေတော်တော်များများကိုဗစ်ဖြစ်နေလို့ဖျော်ဖြေပွဲလုပ်ဖို့မဖြစ်နိုင်တော့ပါဘူးလို့ပြည်သက်တွေကိုဗီဒီယိုကနေတောင်းပန်ခဲ့ပါရဲ့။ဒါပေမဲ့ပွဲကျင်းပဖို့တရက်ပဲလိုတော့မှကတ်ပြောတာဖြစ်လို့တချို့ဆိုရင်သူ့ပွဲကိုလာကြည့်ဖို့ Las Vegas မြို့ကိုရောက်ရင်ရောက်မရောက်ရင်လည်းလမ်းတစ်ဝက်မှာထွက်လာပြီးသားဖြစ်နေခဲ့ပြီးတော့အဲ့ဒီမှာပြည်သက်ကစိတ်ဆိုးခဲ့တာဖြစ်ပါရဲ့။
မရေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တင်းနာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတက်လှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ်လူဝစ်ဘေးမြို့လယ်ဗန်တစ်ခုမှာပြစ်ခတ်မှုဖြစ်ပွားပြီးလူ9ဦးသေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နာရီပိုင်းဒီကနေ့ဒေသဆန်တော်ချိန်တနင်္လာမနေ့၈နာရီလောက်က Old National Bank ပြစ်ခတ်မှုအတွင်ရဲအယားရှိတဦးပါဝင်လူ6ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဆေးရုံကိုပို့ခဲ့ရပါတယ်။တိုက်ခိုက်သူကိုတော့မမိသေးပါဘူးလို့ရဲက Twitter လူမှုကွန်ရက်စာမျက်နှာမှာအစာပိုင်းကရေးသားပြီးနောက်ပိုင်းမှာတော့တိုက်ခိုက်သူတေဆုံးသွားကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာနှစ်သက်ကူအတာတကြံကာလဆင်နွှဲနေကြချိန်မှာအမေရိကန်ပြည်ထောင်စုဟာနှစ်သက်ကူစုမုံနဲ့အတူမြန်မာလူထုနဲ့တသားတည်းရပ်တည်နေပါကြောင်းအမေရိကန်အစိုးရကိုစားဆူတောင်းမြစ်တာပို့တာပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဆူတောင်းလွှာပေးပို့ထားပါတယ်။တကြံဆိုတာအစ်စ်တဖန်ဖန်တီးတဲ့အချိန်ဖြစ်ပြီးငြိမ်းချမ်းရေးသားယာဝါပြောမှုနဲ့စံတွေကိုပြန်လည်သုံးသပ်ကြည့်ဖို့အချိန်လည်းဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ရဲ့ဆူတောင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံညီညာရေးနဲ့လွတ်မြောက်ရေးအတွက်ခရီးရန်ဘာသာဝင်တွေရဲ့နေတူးနေမြတ်ဖြစ်တဲ့ Easter တနင်္ဂနွေနေ့ကမြန်မာနိုင်ငံရှိ Roman Catholic ဂိုင်းချုပ်အကြီးအကဲယဟမတ်ချားဖို့ကမြစ်တရက်ခံလိုက်ပါတယ်ခင်ဗျာ
2023ခုနှစ်ဧပြီလ10ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Dryden တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.